ထွန်းစော်တို့ကအဲ့ဒီအစည်းအဝေးကိုမတက်ဘူးခွန်မြင့်ထွန်းတို့ကအစည်းအဝေးကိုတက်တယ်အဓိကအဖြစ်ဘာကွာတယ်ခင်ဗျာငင်းချမ်းရေးလိုလာတဲ့နေရာမှာတော့အတူတူဖြစ်ပါလိမ့်မယ်ဆိုတော့ဒီညီလာခံကိုတက်တာမတက်တာဘာကြောင့်ကွာရတယ်ဆိုဦးထွန်းစော်နေစပြောပါခင်ဗျာ
ကျွန်တော်တို့ဒီ27ရာစုပင်လုံညီလာခံဆိုတာဒီ NCA ပေါ်မှာအခြေခံပြီးလောက်တာဖြစ်ပါတယ် NCA မှာအားလုံးပါဝင်ရေးဆိုတဲ့အခြေခံမှုရှိတယ်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကအားလုံးအတူတူကပါဝင်ပြီးတော့မှသွားရမယ့်ဖြစ်စဉ်ဖြစ်တယ်ဆိုအခြေခံအားဖြင့်ကတော့ကျွန်တော်တို့ဒီပေါ်မှာယက်တီတာဖြစ်ပါတယ်ဒါမဲ့ညီလာခံကိုတက်ရောက်ရေးမတက်ရောက်ရေးကတော့ NCA လက်မှတ်ရေးထိုးခြင်းမထိုးခြင်းအပေါ်မှာမူတည်သွားတဲ့အခါကျတော့ကျွန်တော်တို့က NCA ကိုလက်မှတ်ရေးထိုးနိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးနေတဲ့ဖြစ်စဉ်မှာပဲရှိပါသေးတယ်ဆိုအဲ့ဒီအနေထားအောက်မှာကျွန်တော်တို့ကိုပါဝင်မှုအခွင့်အလမ်းနဲ့တန်းတူရည်တူရှိမှုပေါ့နော်နောက်ပြီးတော့မှဆွေးနွေးဆုံးဖြတ်ပိုင်ခွင့်တို့ဘာလို့မရှိတဲ့အပေါ်မှာကျွန်တော်တို့မတက်ရောက်နိုင်တဲ့အနေထားကိုရောက်သွားတာဖြစ်ပါတယ
်ဟုတ်ကဲ့ကွန်မင်းထွန်းတို့ဘာကြောင့်တက်တယ်လဲနောက်ပြီးတော့ဥထွန်းစော်တို့မတက်တဲ့အပေါ်မှာဘယ်လိုပြောလို့ပါလဲခင်ဗျာ
ခုဒီဒုတိယကြိမ်စည်းဝေးမတက်ရောက်ဖြစ်တဲ့အချိန်ကြီးကတော့ကျွန်တော်တို့နားလည်ထားတာကတော့ငင်းငိုင်းကော်မရှင်နဲ့ BMC နဲ့ညှိနှိုင်းတဲ့အခါမှာအထူးသောလိုအပ်ချက်တွေရှိအောင်မယ်အဲ့ဒီအပေါ်မှာဘယ်မတက်ရောက်နိုင်သေးတာဖြစ်တယ်အထူးသောကြီးသွားလာရေးဆိုင်ရာအခက်အခဲစသဖြင့်ပေါ့လေပြီးတော့နောက်ကဒီ US ဘက်ကတောင်းဆိုချက်အချို့အဲ့ဒီအပေါ်မှာညှိနှိုင်းဖို့အတွက်ဆက်လက်ညှိနှိုင်းနေစေပဲရှိတာကိုပဲကျွန်တော်တို့ကသိကြပါတယ်ဒုတိယကြိမ်27ရာစုပြည်လုံးညီလာခံအစည်းအဝေးကျင်းပတဲ့အပေါ်မှာတော့ NCA လမ်းကြောင်းအတိုင်းသာသွားနေတာဖြစ်တဲ့ကြောင့်မူလို့ VSC ဖွဲ့စည်းကြဒီပေါ်မှာကန့်ကွက်တယ်လို့ကျွန်တော်အဲ့လိုပြောအားလည်ထားတာမရှိပါဘူး27ရာစုပြည်လုံးညီလာခံရဲ့သဘောထားတွေဒီဖွဲ့စည်းမှုတွေကတော့ဒီ NCC မှာပါဝင်ခဲ့ကြတဲ့ VSC ဖွဲ့စည်းမှုအားလုံးပေါ့လေကျွန်တော်ဒီ NCA လက်မှတ်ရေးထိုးတဲ့လူရောမရေးထိုးတဲ့လူရောအားလုံးကတော့ဒါကျွန်တော်အတူတူကအတည်ပြုခဲ့တဲ့NCA ကြတဲ့ကြရကျင်းပကြတာဖြစ်ပါ
ဟုတ်ကဲ
့ဒီအခုသွားနေတဲ့ဒီ NCA ဆိုတာကတော့ငင်းငင်းချစ်တင်တစ်ခုလုံးကိုအပြေရှားဖို့အတွက်ဒါဂိတ်ပေါက်ဖြစ်ပါတယ
်အဲ့တော့ဥထုံးစော်တို့ UNFC NCA ကိုလက်မှတ်မထိုးတဲ့လူတွေအနေနဲ့ဒီ NCA လမ်းကြောင်းတိုင်းဆက်သွားမယ်ဆိုတော့အခုနောက်ဆုံးပေါ်ထွက်လာတဲ့ညီလာခံရဲ့ရလတ်အပေါ်မှာဘယ်လိုသုံးသပ်လို့ရလဲ
ဟုတ်ကဲ့အခုမနေ့ကကျွန်တော်တို့ဒီ38ချက်အတီးပြုလက်မှတ်ရေးထိုးလိုက်တာတွေ့ပါတယ်အဲ့တော့ပြည်ထောင်စုသဘောတူစာချုပ်ရဲ့စိတ်ပိုက်တစ်ခုအနေနဲ့အပိုင်းတစ်အနေနဲ့မှတ်ယူကြတာတွေ့ပါတယ်။ဆိုကျွန်တော်တို့မြင်တာကတော့ဒါကတော့အင်အားစုအလုံးရဲ့နော်သဘောထားထက်တူကြမှုမရှိဘူးပေါ့နော်။နောက်ပြီးတော့မှညီလာခံကိုတက်ရောက်နေတဲ့အစုဖွဲ့အသီးသီးအထဲမှာလည်းပဲကြီးကြီးလေးလေးမရှိတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီရေဘူးရခြုံပြီးပြောမယ်ဆိုလို့ရှိရင်တော့အဲ့ဒီ38ချက်ကတော့ညီလာခံကိုတက်ရောက်နေတဲ့နော်လက်မရေးထိုးကြတဲ့အစုအဖွဲ့တွေကိုပဲကိုစားပြုတဲ့အနေအထားပဲဖြစ်ပါတယ်။တိုင်းပြည်လုံးကိုလွှမ်းခြုံတဲ့အနေအထားတော့မရှိဘူးလို့ကျွန်တော်တို့အဲ့လိုသုံးသပ်မိပါတယ
်။ဆိုတော့အခု NCA ကိုလက်မှတ်မထိုးတဲ့ဘက်ကပေါ့လေအခုညီလာခံကိုမတက်ခဲ့တဲ့ဘက်ကရောဆက်လက်ပြီးတော့ပါဝင်နိုင်မဲ့လမ်းကြောင်းရောရှိပါရလားကြီးရော
။ဟုတ်ကျွန်တော်တို့ကတော့ဒီ NCA လမ်းကြောင်းပေါ်မှာသွားဖို့အတွက်သဘောထားရှိပြီးဖြစ်ပါတယ်။အဲ့ဒီအတွက်လည်းပဲကျွန်တော်တို့က NCA လက်မှတ်ရေးထိုးနိုင်ရတဲ့ကျွန်တော်တို့အစိုးပြုချက်၉ချက်အစိုးရနဲ့ညှိနှိုင်းနေတာတစ်နှစ်ကျော်ရှိပြီးဖြစ်ပါတယ်။ဆိုအဲ့ဒီဆွေးနွေးမှုအတိုင်းပဲကျွန်တော်တို့ဆက်သွားမယ်ဆိုတဲ့သဘောထားပဲရှိပါတယ
်။အဲ့ညီနှိုင်းမှုပြည်လည်နိုင်မဲ့အလားလားရှိပါလားမပြည်လည်ရင်ရော
ဒါကတော့ဒီတက်မတော်နဲ့အစိုးရရဲ့နော်သဘောထားပုံမှာမူတည်ပါလိမ့်မယ်။ကျွန်တော်တို့ကတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်မယ်။မြန်မြန်ဆန်ဆန်နဲ့ကျွန်တော်တို့တိုက်ပြည်ပြည်ပြင်ပြောင်းလဲရေးပြန်လည်တည်ဆောက်ရေးကိုလုပ်နိုင်ဖို့အတွက်ဆိုလို့ရှိရင်တော့အားစုအားလုံးပါဝင်တဲ့တန်းတူရည်တူရှိမှုပုံမှာအခြေခံပြီးတော့မှဒါဆွေးနွေးနိုင်တဲ့အခင်းကျင်းတွေကိုဖန်တီးရမှာဖြစ်ပါတယ်။ဒါ NCA ပေါ်မှာအသေးကန်ပြီးမှပေါ့နော်ကျွန်တော်တရေသေးရက်နေမယ်ဆိုရင်တော့ဒါအခက်အခဲကြုံနေရအောင်ပဲသဘောတော့ရှိပါတယ
်ဟုတ်ခွန်မြင့်ထွန်းတို့ရဲ့သဘောထားကိုလည်းကြားလိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုတော့သူတို့ကိုကျဲမပါဘဲနဲ့အရင်ပြောထားတဲ့အတိုင်းပဲဆက်ပြီးသွားနေရမယ်ဆိုရင်သူတို့ပါဝင်ရခက်မယ်လို့ဆိုပါတယ်ဆိုတော့သူတို့မပါဝင်ရင်လည်းဆက်သွားမှာလားခင်ဗျာ
ဒီ UFC ကဒီ NCA လမ်းကြောင်းပေါ်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးညှိနှိုင်းတဲ့ကိစ္စရပ်ပေါ်မှာကတော့ကျွန်တော်အထူးပြုပြီးတော့ပြောစရာမရှိပါဘူး။ဒါကတော့ NCA account ပေါ်တဲ့အခါမှာသူအပ်တဲ့လိုအပ်ချက်တွေကိုဒါကိုညှိနှိုင်းဆွေးနွေးကြတာဖြစ်ပါတယ်။အခုဒုတိယပင်လုံစည်းဝေးရနေပြီးတော့မှထွက်ပေါ်လာတဲ့ရက်လက်တွေကတော့ကျွန်တော်တို့ဒါအစုဖွဲ့များကိုကူစားပြုပြီးဆွေးနွေးကြပြီးတော့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အားလုံးပါဝင်မှုအခြေခံပေမဲ့လို့အခုအားလုံးသောအဖွဲ့အစည်းတွေတော့မပါဝင်နိုင်သေးဘူး။သို့တော့အားလုံးလက်ခံနိုင်မဲ့မှုတွေကိုကျွန်တော်တို့ဆွေးနွေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဆုံးဖြတ်ချက်တွေဟာလမထိုးတဲ့လူမထိုးတဲ့လူပေါအောင်ခဲ့တဲ့ဟိုမိုင်းကြိုင်ရအစည်းအဝေးပေါ့လေနောက်ဆုံးမိုင်းကြိုင်ရအစည်းအဝေးမှာအတည်ပြုထားတဲ့မူတွေအခြေခံတွေသဘောထားတွေကိုကျွန်တော်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်အကြီးအကျုံးချာအာဏာကနိုင်ငံသားတွေကဆင်းသက်ရမယ် ဒါနဲ့လည်းပြောတိုင်းဟာနိုင်ငံရေးစီးပွားရေးလူမှုရေးပါဝင်အားလုံးမှာမိမိတို့ရဲ့ပြဌာန်းခွင့်တွေဟာဒါလို့ယူယူရှိရမယ်ဒီအချက်တွေကတော့ကျွန်တော်တို့ဒီမိုင်းကြရန်ခိတ်ဒီစီဝေးပါဝင်ဒါနဲ့ရဲ့ညီလာခံဆက်ဆက်မှာကျွန်တော်ဆုံးဖြတ်ခဲ့တဲ့အချက်တွေဖြစ်ပါတယ်အားလုံးလက်ခံပြီးသားဖြစ်ခဲ့တဲ့မူတွေကိုကျွန်တော်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဟုတ်ကဲ့ကျွန်တော်လည်း
ွေအနာတွေကိုပြီးအပ်မယ်ဘာညာဆိုတာတွေတော့စာထဲမှာရေးထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်ကလက်ခံနေတဲ့အစိပ်ပိုင်းဖြစ်ပါတယ်ဦးထွန်းဆိုဘယ်လိုသဘောပါလဲဒီချက်
လူမျိုးစုအလုံးကိုကိုစားပြုတယ်လို့ပြောဖို့ခက်ပါတယ် SC လက်မှတ်ရေးထိုးထားတဲ့ဖွဲ့ချစ်ဖွဲ့ထဲမှာကိုနှစ်ကပေါ့နော်ဒီ RCSS နဲ့ ALB ဆိုလို့ရှိရင်အမျိုးသားအစ်စ်နိုင်ငံဆွေးနွေးပွဲတွေမလုပ်ရသေးပါဘူး။အဲဒါကြောင့်သူတို့ကပြည်သူလူထုရဲ့သဘောထားကိုမယူနိုင်ခဲ့ဘူးပေါ့နော်။သူတက်တဲ့အဖွဲ့အစည်းတွေကသူတို့ရဲ့လူမျိုးတွေလူထုတွေကိုကိုးစားပြုပြီးမှနော်ပြောဖို့အတည်ပြုဖို့ဆိုတာသူတို့မှအခက်အခဲရှိတယ်ဆိုတဲ့ဥစ္စာကျွန်တော်တို့ညီလာခံတခြားလုံးမှတက်ရောက်ခဲ့တဲ့ပုံမှာကျွန်တော်တို့သိရှိရတယ်ပေါ့လေ။ဆိုနောက်ဆုံးအတည်ပြုဖို့ပုံစံလုပ်သွားတဲ့ပုံစံကတော့အစုအဖွဲ့ကိုကိုးစားပြုပြီးမှလုပ်သွားတယ်ဆိုရင်တက်တဲ့အဖွဲ့အစည်းတွေအနေနဲ့တော့ဒါသူရဲ့လူထုနဲ့လူမျိုးကိုကိုစားပြုသလားဆိုတာသူတို့ကိုယ်တိုင်လည်းပဲဒါဖြေချနိုင်ခြင်းမရှိပါဘူးအဲ့ဒါကြောင့်ဒါကတော့ရှင်းပါတယ်လူမျိုးအလုံးကိုကိုစားပြုတယ်လို့ကျွန်တော်တို့ပြောလို့မရတဲ့အနေအထားရှိပါတယ
်အဲတကယ်တမ်းအလုဖြစ်မယ်တကယ်တမ်းညီချင်းရေးဖော်ဆောင်နိုင်မယ်လို့ဆိုရင်အဲ့ဒါခေါင်းဆောင်တွေကဆွေးနွေးဆုံးဖြတ်လို့မဖြစ်နိုင်ဘူးလားခင်ဗျာအဲ့ဒါကိုထုံ
းအဓိကတော့ဒီကျွန်တော်တို့ NCA အခြေခံပြီးဖြစ်လာတဲ့ဖြစ်စဉ်ပေါ်မှာမူတည်ပါတယ် NCA မှာအခြေခံတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းရှိပါတယ်မူပေါင်းမှာသူကသက်ဆိုင်ရာလူမျိုးအလိုက်အကြောင်းအရာလိုက်ဒေသအလိုက်ကျင့်ပါရတဲ့ဒီဆွေးနွေးပွဲတွေရှိပါတယ်။အဲ့ဒီပုံမှာမူတည်ပြီးမှသူတို့ရဲ့သက်ဆိုင်ရာပြည်နယ်နဲ့လူထုနဲ့နော်အဲ့ဒါရဲ့ပုံမှာကိုစားပြုမှုကိုသူတို့ကယူတာဖြစ်ပါတယ်။အကေ၍များကျွန်တော်တို့ကအဲ့ဒီလိုမူပေါင်းမှာမပြတ်ထန့်ပဲနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကြားထဲမှာပဲဆွေးနွေးညှိနှိုင်းမယ်ဆိုလို့ရှိရင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေနဲ့နော်အတိုင်းပြည်ရဲ့အကြီးအကဲတွေကြားထဲမှာဆွေးနွေးညှိနှိုင်းဖလှယ်လို့နော်ပြည်လေရင်ဒါပြီးသွားနိုင်တဲ့အနေအထားရှိပါတယ်ဒါပေမဲ့အခုအနေအထားကအလုံးပတ်ဝန်းကျင်ပေါ်မှာခြေခံပြီးသွားတာဖြစ်ပါတယ်အလုံးပတ်ဝန်းကျင်ဆိုဒီမှာကျွန်တော်တို့ကလူထုလေးပါပါတယ်အဲ့ဒါကြောင့်ဒီ civil society တွေပတ်ဝန်းသိပတ်ဝန်းထိုက်သူတွေအဲ့ဒီမှာထည့်ထားတာဖြစ်ပါတယ်ဆိုတော့အဲ့ဒါကြောင့်ဒီလိုမျိုးအလုံးပတ်ဝန်းနိုင်တဲ့အနေအထားကိုမဖော်ဆောင်နိုင်သမျှကာလပတ်လုံးကတော့အဲ့ဒီအခင်းချင်းကထွက်ပေါ်လာတဲ့ရလက်ဟုသမျှဟာအလုံးကိုကိုယ်စားပြုတယ်လို့ပြောလို့မရတဲ့အခြေအနေအနေအထားပဲဖြစ်တယ်လို့ကျွန်တော်အဲ့လိုနားလေးပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီညမှာကျွန်တော်ရဲ့သဘောထားအမြင်ထောက်ပြချင်တာတစ်ခုနဲ့ဆက်ပြီးတော့ခွန်မြင့်ထွန်းကိုပြန်ပေးပါစေခုနကပြောတဲ့အနာ၃ရက်လုံငိုတာပြည်နယ်တိုင်းဒေသကြီးတွေကိုလူမျိုးစုတွေလက်ထက်ကိုအနှစ်မဲ့ပေါ့ဗျာအကြံပြင်းနိုင်ငံရေးအပြင်ဒါသိအရေးကြီးတဲ့အချက်ပါဒီလိုအနှစ်နာတော့ဟုတ်ပြီဒါပေမဲ့အဲ့ဒီအုပ်ချုပ်ရေးအဖွဲ့အစည်းရောလူထုစံနာနဲ့အညီရွေးကောက်တင်မြှောက်ခွင့်ရှိမလားဘ ਹੁ ကပဲခန့်အပ်နေမလားစသဖြင့်အစိုးရအဖွဲ့တို့ဝန်ကြီးချုပ်တို့စတာကိုအဲ့ဒါကောသဘောတူညီမှုပဲလို့ရခဲ့ကြပါတယ်ခင်ဗျာခွန်မြင့်ထွန်
းအကျွန်တော်တို့ကတော့အခုအရင်ဆုံးကြီးမှာတော့အထက်ကအကြဆုံးမူတွေကျွန်တော်တို့ဒါညှိနှိုင်းခဲ့ကြတာဖြစ်ပါတယ်ဖယ်ရယ်ဆိုတာတော့အလုံးလက်ခံပြီးသားဖြစ်ပါတယ်ဒီကြောင့်မို့လို့ဒီပြည်တော်စုနဲ့ဒီပြည်နယ်များကြားအနာကုန်မှုနဲ့ပတ်သက်ရင်တော့ဖယ်ရယ်ရဲ့အခြေခံမူတိုင်းပေါ့လေဘဟုပြည်တော်စုအစိုးရနေပြီးတော့ဒါတိုင်းပြည်နယ်မှာရှိတဲ့အုပ်ချုပ်တဲ့အကြီးအကဲတွေကိုဖြုတ်ပြစ်တာမျိုးခန့်အပ်တာမျိုးမဟုတ်ဘဲနဲ့သက်ဆိုင်ရာပြည်နယ်တွေကပဲမိမိတို့အုပ်ချုပ်ရေးအကြီးအကဲကိုခါတောင်းပေးတာမျိုးဒါကတော့အခြေခံကတော့ရှိထားပြီးသားဖြစ်ပါကျွန်တော် favorite move အခြေခံပြီးညှိနှိုင်းနေတာဖြစ်တယ်အဲ့ဒီအခြေခံပဲဖြစ်အောင်ပဲကျွန်တော်တို့ကဆက်လက်ကြိုးပမ်းရမှာဖြစ်ပါတယ်နောက်တစ်ခုကအားလုံးပါဝင်ရေးမှုနဲ့အားလုံးလက်ခံနိုင်တဲ့မှုများဆိုတာကတော့ဒါဆက်ဆက်ပါတယ်ကျွန်တော်တို့အားလုံးပါဝင်နိုင်အောင်ကျွန်တော်ကြိုးစားကြရမယ်အားလုံးကမပါဝင်နိုင်သေးပေမဲ့လို့ဒီ NCO ကျွန်တော်လက်မှတ်ရေးထိုးပြီးတဲ့အခါမှာ NC ရဲ့အားနာတက်ရောက်မှုရဒီငင်းငင်းဖြစ်စဉ်ကိုတော့ကျွန်တော်ဖော်ဆောင်နေကြမှာဖြစ်ပါတယ်
ဟုတ်ကဲ့ခွန်မြင့်တော့ကျွန်တော်တခုဆက်မိနေတာအဲ့တော့အားလုံးပါဝင်နိုင်လာအောင်အဓိကတာဝန်ရှိတဲ့အစိုးရနဲ့တက်မတော်ကခင်ဗျားတို့တိုင်းရင်းသားအင်အားစုတွေအနေနဲ့ဘယ်လောက်ထိနားချနိုင်ပါသလဲဘယ်လောက်ထိဆွဲဆောင်ဖို့ကြိုးပမ်းကြပါသလဲဘယ်လောက်အောင်မြင်နိုင်မဲ့အလားအလာရှိပါလဲဒီက
အဲအဲ့ဒါကတော့ကျွန်တော်တို့ဒီအခု NCO လက်မှတ်ရေးထိုးထားတဲ့ရှစ်ပွဲအနေနဲ့ကတော့အစိုးရလွှတ်တော်တက်မတော်များနဲ့ဒီအခုကျွန်တော်တို့လက်မှတ်မြေထိုးတဲ့ညီတော်များကြားမှာကျွန်တော်တို့ကတော့ပေါင်းကူတတအနေနဲ့ပေါ့ဒီနောက်ဖက်အနှင်းခံပြီးတော့ကျွန်တော်ဆောင်ရွက်နေတာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးဦးထွန်းစောမြင်ချင်ပါတယ်အနာကညဉ့်ဉိုင်းအလားအလာကိုဦးထွန်းစောဘယ်လိုမြင်ပါလဲဒီလိုပုံနဲ့ပဲခက်ခဲချင်းဖြစ်နေကြမလားတစ်ချိန်ချိန်မှာပေါင်းစည်းပြီးတော့အားလုံးပြည်သူလူထုအားလုံးမျှော်လင့်တဲ့အတိုင်းတညီတညော်တစ်ဖြစ်လာနိုင်လို့ထင်ပါလားဦးထွန်းစော
ကျွန်တော်မြင်တာကတော့ဒီအဓိကကွဲပြားနေတာကတော့သိတာနေတာကတော့တက်မတော်ရဲ့ရည်တည်ချက်သဘောထားဖြစ်ပါတယ်တက်မတော်ရဲ့ရည်တည်ချက်သဘောထားကတော့ပြောင်းလဲမှုမရှိဘူးပေါ့နော်အဲ့တော့ဒီအသေးဆုပ်ကင်ထားတဲ့ပုံစံမျိုးရှိပါတယ်အဲ့ Adika Biojin Arabale, Raduga, no time be a chicken, Pietana Pide, Nanga Yibu, Bianle, Mupesibo chicken, Ubri Pietana Pipare, the Pesibo chicken Ubri go do a Bianle Lure, six and a machine there, or General Duyare, the Dilomio Pesibo chicken Ubri go, Bubi, Bianle Lure, no, Santa Machina Galabella Roda, Ninja in it, Tatu Jani, Pietana Rigo Kitchen, I voted all, and Langwin Omelo Genomi Mare, Adika Abing Aro.
တမတော်ဘက်မှာနေပြီးတော့နိုင်ငံရေးစင်တာဒီထက်ပို့ပြီးတော့မှတက်လာဖို့လိုတယ်ပြောပြောပြောင်းပြောင်းနေတဲ့သဘောထားကြီးစွာနဲ့ပြည်ပြောင်းလဲရေးကိုလုံးမယ်ဆိုလို့ရှိရင်တော့အားလုံးအသိပညာနဲ့အနေထားမှာရှိတယ်လို့ကျွန်တော်တို့အဲ့လိုရိုးရှင်းခြင်းပဲမြင်ပါတယ်ဟုတ်ကဲ့ခုခွန်မြင့်ထွန်းရဲ့နောက်ဆုံးမျှော်လင့်ချက်ကိုလည်းခကြင်းချင်းပြောပြပါခင်ဗျာအလို့ကအတူလက်တွေ့လုံးနိုင်ပို့တော့လိုပါတ ဒီလိုမျိုးတွေကတော့ကျွန်တော်တို့ဒီတုံးဆက်ခုနှစ်ချက်အဓိကအဖြစ်ဘာကိုခွန်မြင်ထွန်းတို့ကအစည်းအဝေးတက်တဲ့အဓိကအဖြစ်ဘာကိုခွန်မြင်ထွန်းတို့ကအစည်းအဝေးတက်တဲ့အဓိကအဖြစ်ဘာကိုခွန်မြင်ထွန်းတို့ကအစည်းအဝေးတက်တဲ့အဓိကအဖြစ်ဘာကိုခွန်မြင်ထွန်းတို့ကအစည်းအဝေးတက်တဲ့အဓိကအဖြစ်ဘာကိုခွန်မြင်ထွန်းတို့ကအစည်းအဝေးတက်တဲ့အဓိကအဖြစ်ဘာကိုခွန်မြင်ထွန်းတို့ကအစည်းအ